စစ်ဘေးရှောင်တွေခိုလုံနေတဲ့စခန်းဆိုတာလည်းရွာတွေပဲဖြစ်ကြပါတယ်အဲ့ဒီရွာတွေမှာစစ်ဘေးရှောင်တွေရောက်လာတော့ကျောင်းတွေဟာနေရာမလောက်မငှဖြစ်ရတာပါဒီကိစ္စနဲ့ပတ်သက်ပြီးစစ်ဘေးရှောင်တွေကိုအကူအညီပေးနေတဲ့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံးဥက္ကဋ္ဌဥွှေဘော်စိန်ပြောပြတာက
ဥည်ညားတဲ့အတွက်ဒါရွာလေးတိတ်ဒီတော့အဆင်ပြေတဲ့အနေထားမှာတော့မဖြစ်ရဘူး။ဒါလက်ရှိမှာတော့ကျောင်းသားဥယျာဉ်တရားရှိတဲ့ဆက်ဆံစခန်းကနောက်ချက်တရားတိုးလာတဲ့ဒီတချို့နေရာတွေမှာကျတော့ရှိနေတဲ့ဒီမိမိဒီလူဆက်ရဲ့ကြီးတော်တွေမှာထားကြပြီးထားပြီးတော့ဒီကျောင်းကိုရည်ရည်တက်ခတ်နိုင်လို့ရှိတယ်
။ကျောင်းတွေမှာနေရာမလောက်မငါဖြစ်နေတဲ့ဆိုပေမဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာကြုံနေရတာကတော့ဆရာမတွေကျောင်းကိုပြန်မလာတဲ့ကိစ္စပါ။စစ်ပွဲတွေကြောင့်ဆရာမတွေမနေရဲပဲနေရပြန်ကုန်ကြတာဖြစ်ပါတယ်။ပုံနှချင်းမျိုးနဲ့တယောပင်ရွာကကျောင်းသားမိဘတူပြောပြတာက
ကျွန်တော်တို့ဒီတရော်ရှင်ချေရမှာကလေးတွေကစာမတင်နေဘူးရှိတယ်။ဒါပေမဲ့ဆရာမတွေကကျွန်တော်တို့ဒီရွာမှာနေပြီးတော့မှဒီအမကခွေးပေါ်တော့ရှိတာ
။ဟုတ်ကဲ
့။အဲဒီအမကခွေးမှာဆရာမတွေရောက်ကြလာတယ်။အဲဒီဆရာမတွေကဒီတရားလာကျောင်းဖွင့်ပြီးတော့မှအခုပြန်လာတာအခုတော့တိမရောက်သေးဘူးရှိတယ်။တရားတော့လာဖွင့်ရဆရာ။အဲတရားလာဖွင့်ပြီးတော့မှဒီကလေးတွေကိုတရားစာပြပြီးတော့နောက်တရားပြန်သွားတယ်ဆရာ။အခုတော့တိမရောက်သေးဘူးရှိတယ်။အရင်ကတည်းကထောင်းဆီလေးကကျောင်းချလာတာအဲ့ဒီတုန်းကလေတပည့်မကွင်းလေးပြက်ရှင်ကြတယ်ဒလားမရောက်ရှင်မရောက်ဘူးဆရာ
တိုက်ပွဲတွေပဲရောဖြစ်နေလို့လား
အေးရောနောင်းလေးမှာတော့တိုက်မဖြစ်ဘူးဆရာဒီအဝေးတော်ဝေးနေမှာတော့ဖြစ်တယ်ဆရာ
တယောပင်ရွာကတူပြောပြတာပါအလားတူပဲစစ်ဘေးရောင်တွေခိုလုံနေတဲ့ဖောက်ကွယ်ရွာမှာလည်းဆရာမရှိတဲ့ပြဿနာကြုံနေရပါတယ်ကျောင်းတရက်ဖွင့်ပြီးအစည်းဝေးရှိတယ်ဆိုပြီးပြန်သွားတယ်လို့ဆိုပါတယ်ဒေသခံတူပြောပြတာကကဲဆရာတွေကဘယ်နှစ်ယောက်ရှိလဲခင်ဗျ
ဆရာတွေကကျွန်တော်ရောမှာဟို၄ယောက်တော့ကျော်လာတာက၂ယောက်ပြီလာတာ
ကျောင်းသားကဘယ်လောက်ရှိလဲခင်ဗျ
ကျောင်းသားတော့အခုကျွန်တော်ကမ်းမှာတော့၄ရှိကျော်လို့
အရင်တော့အဲ့ဒါမှဖြစ်လာခင်ဗျအ
ရင်တော့လည်းဖြစ်ပြတာလေဘယ်လိုမှကြံပြဖြစ်တာဟို2000လေးဖြစ်ပြတာစစ်ကွာလေးဖြစ်ပြတာ
အခုလို့ဆရာမရှိလို့ကျောင်းတွေပိတ်ရတဲ့ကိစ္စနဲ့ပတ်သက်ပြီးပုံနှကျွန်းပြန်ကျောင်းရွာမှာအမကကကျောင်းဆရာမကြီးဒေါခင်ဆိုးကိုမေးကြည့်တဲ့အခါမှာ
နော်ကောလာဟလာစကားဒီလာမသိဘူးဒီမလေးသိချင်မသိဘူးရဲ့အထက်ပင်ကဆိုတော့တိုက်မသိဘူးလေဗျာ
ဆရာမတို့ကမှာတော့တိုက်ပွဲတွေပဲမဖြစ်ဘူးပေါ့
ဟိုနင်းနင်းနင်းနင်းတော့ဝီတော့ဝီတယ်လေဆင်ဆင်နေဆိုလို့ရှိရင
်တိုက်ပွဲဝီတော့ကျောင်းကတော့ဖွင့်လို့ရတာပေါ့ဟုတ်ကဲ့
ကျောင်းတော့ဖွင့်ပါတယ်ဒီမတို့လာကုန်ပြင်လာတယ
်တလားမနှစ်ခါလောက်ပြန်လဲမသိခင်ဗျာ
ကျမတို့ပါလား
ဟုတ်ကဲ့ဆရာမတ
ို့လာကုန်တစ်ခါပြီးပြင်တယ်ဟိုလက်ဆက်ထောက်ဘူးလေ
ဟုတ်လားတော့တစ်ခေါက်ပြန်ရတာပေါ့အမပေါ့
ကျောင်းကြီးကျောင်းကြီးတယောက်ပြီးသောတာ
ဟုတ်ကဲ့ကဲ့
ကျမတယောက်ပြီးသောတာ
ဟုတ်ကဲ့
ကျေးဇူးဆရာကြီးတော့ပြန်လိုက်တယ်လေ
ဟုတ်ကဲ့ကျောင်းကြီးတူတယ်လာစာထုတ်ဖို့ပြန်တယ်လို့ဆိုပါတယ်ဒါပေမဲ့ဒေသခံတွေပြောတာကတော့ရခိုင်ပြည်နယ်မြောက်ပိုင်းကပုံနှကျွန်းကြောက်တော်မောင်းတော်မြေပုံနဲ့မြောက်ဦးမြို့နယ်ကရွာပေါင်းများစွာမှာကျောင်းမဖွင့်နိုင်တဲ့ရွာတွေအများအပြားရှိတယ်လို့ဆိုပါတယ်ဖောက်ကွယ်ရွာကန်ပြောပြတာက
ဒါကလားပြောလို့မဟုတ်ဘူးညော်လို့မဟုတ်ဘူးဒီမှာဟိုတက်ချင်းတောင်ကအပေါ်ဆိုတော့အကုန်လုံးဖြစ်နေကြတဲ့အကုန်လုံ
းဟိုရခိုင်ပြည်နယ်မြောက်ပိုင်းမှာအဲ့ဒါမျိုးဖြစ်နေတာပေါ့အခုတည်းက
ဟုတ်ကဲ့
ပညာရေးဌာနတွေပဲသွားမပြောဘူးလားခင်ဗျ
ာပြောတာလေသူကလည်းပြောပေးမယ်ဆရာတွေကငါတို့ခေါ်ပြီးတော့ပြောပေးမယ်သူတို့ကိုလာခင်းနေသူတို့ကပြောတာ
ဒီကိစ္စနဲ့ပတ်သက်ပြီးကြောက်တော်မြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးမောင်သန်းစိန်ပြောတာကတော့အကြောက်တရားလွှမ်းမိုးနေတဲ့နေရာဖြစ်တာမို့ပညာရေးထိခိုက်နေရတာဖြစ်တယ်လို့ပြောပါတယ်
။တောက်တရားလွှမ်းမိုးနေတဲ့နေမျိုးတွေဖြစ်တဲ့အတွက်ဟိုဘက်ကဒီမြောက်စင်နေကြနေရတယ်ဒီဘက်ကမြောက်စင်နေကြနေရတယ်ဆိုတော့ကကလေးတွေကျောင်းတက်ဖို့ရောဆရာမတွေရောကျောင်းလာမတက်ရတော့ဘူးဗျ။အ
ဲဒီကိစ္စတွေကိုလေပြေလည်အောင်လို့လေဒီဘဦးမောက်တန်းစိန်တို့ကဗာများလှုပ်ထားတာများရှိလဲခင်ဗျ။ကျ
ွန်တော်တို့ကဒီလက်တကိုစလေးအပိုင်းနဲ့ပြောရမယ်ဆိုလို့ရှိရင်လက်တကိုစလေးအခန့်ကဏ္ဍအရာကျွန်တော်တို့ကတော့သူအများကြီးတကားပြောပါတယ်။ပညာရေးဌာနအနေနဲ့ဥမဒီဥစ္စာတွေကိုပြင်ချင်းမဲ့အကျိုးကြီးမဲ့ဥစ္စာတွေလုပ်မယ်ဗာညာဆိုလို့ရှိရင်တော့ဒီသူတို့ရဲ့ပေါ်တင်ပြရမယ်ပေါ်တင်ပြပြီးတော့ပေါ်ကနေတစ်ဆင့်အောက်ခြေကိုရှင်းပြမယ်အောက်ခြေရှင်းပြပြီးတော့နောက်တစ်ခုလာမယ်အဲ့လိုမျိုးတွေလုပ်နေရတဲ့ဆိုတော့အဲ့လိုလုံရုံနဲ့နဲ့ပဲကျွန်တော်တို့ကကျွန်တော်ထင်ပါတယ်အဲ့လိုလုံရုံနဲ့ပဲဒီပွေပြီးရင်တော့သူတို့ရဲ့ဌာနအစီအမံတွေပြီးမှာမဟုတ်ဘူ
းဥမောင်းတန်းစင်ပြောပြသွားတာပါအခုတော့ဒီပြဿနာအတွက်ငွေကြေးတက်နိုင်သူတချို့ကကလေးတွေကိုမြို့ပေါ်တက်ပြီးကြောင်းထားကြပြီးတချို့ရွာတွေနဲ့စစ်ဆောင်စခန်းတွေမှာရွာကန်စေစနာဝန်ထမ်းတွေကိုလစာအနှဲငယ်ပေးပြီးသင်ခိုင်းတာမျိုးတွေလုပ်နေတယ်လို့ဆိုပါတယ်။ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံးဥက္ကဋ္ဌဥွှေဘော်စိန်ပြောပြတာက
လောက်ကြလို့ဆိုအဲ့ဒီအဲယူအခုနေယူချီယောကခလေးတွေကိုတင်နေမှာစုပြီးတော့ဒီလိုရပါလို့ဆေးရမယ်ဆိုတော့ဒီစေစနာဝန်ထမ်းကိုဖားရင်ပြီးတော့ အကျောင်းဆရာကအဲလောလောဆယ်ဒီမှာတပတ်တစ်ခါလာကြည့်တာလည်းရှိတယ်။အားတဲ့အချိန်မှလို့မဟုတ်ဘူးသူကအစ်ကြလာကြတာလည်းရှိတယ်။အဲစီပေါင်းပြီးတော့တ냐ကအဲဒီစဉ်းစားရေးကိုသင်ကြားတဲ့အပိုင်းတွေလည်းရှိနေတယ်ချွတ်နေရတယ်
။ဥရှိဘော်စင်ပြောပြသွားတာပါ။ရခိုင်ပြည်မြောက်ပိုင်းကအခြေအနေနဲ့ပတ်သက်ပြီးရခိုင်ပြည်နယ်ကပညာရေးကိုကင်တဲ့လူမှုရေးဝန်ကြီးဒေါက်တာအေးချမ်းကိုဆက်သွယ်ဖို့အချိန်ချင်းစူးစမ်းခဲ့ပေမဲ့ဖုန်းလက်ကံဖြစ်ကြခြင်းမရှိပါဘူးခင်ဗျာ။